in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်နိုဝင်ဘာလ29ရက်တောက်ချနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။ဒီညနေခင်းစီစဉ်နေကိုအစီအစဉ်မှုဖြစ်ကျမစုမွန်ကတာဝန်ယူတင်ဆက်ပေးပါမယ်။
ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုမနေ့တုန်းကကျေးဇူးတော်နဲ့အားလိုက်ရမှာပဲသမ္မတဒေါ်နယ်ထရန့်ရုတ်တရက်တွားရောက်တွေ့ဆုံပါတယ်ဘင်္ဂလားဒေ့ရှ်ရောရိုဟင်ဂျာဒုက္ခသည်တွေကိုဘာရှာရှာကျွန်းမှာပြောင်းရွှေ့နေရာချထားမဲ့အစီအစဉ်ကိုလေ့လာအကဲခတ်လို့တဲ့အကြောင်းကုလသမဂ္ဂအစိုးရရရှိတယောက်ကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းတွေမှာတော့ ICJ နိုင်ငံတကာခုံရုံးတရားရုံးမှာတော့မြန်မာနိုင်ငံပေါ်မှာလူမျိုးတုံးတပ်ဖြတ်မှုနဲ့ကြားနာစစ်ဆေးတဲ့အခါမှာလိုအပ်တဲ့အချက်အလက်ထောက်ထားတွေကူညီပေးသွားမယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ကပြောဆိုလိုက်ပါတယ
်စစ်တမ်းဒီကောင်းဆောင်တွေကိုအေးအေးဖို့ကြိုးပမ်းတဲ့ဥစ္စာကိုဒါကျွန်တော်တို့အော်ညီနောင်မဟာမိတ်၃ဘွဲ့ကထောက်ခံတဲ့အကြောင်းကျွန်တော်တို
့အေးပြောခွင့်ရခိုင်ဒုက္ခပြောခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်နောက်ရခိုင်ပြည်နယ်တွင်းမှာရေကြောင်းခီးသွားလာမှုတွေကိုရခိုင်လက်နက်ကိုင်တပ်ဖွဲ့ကိုအကြောင်းကြားဖို့အေးဘက်ကသတင်းထုတ်ပြန်လိုက်ပါတယ်နောက်ပြီးတော့ဒီရခိုင်ပြည်နယ်ဘက်ကနေဝင်ရောက်လာတဲ့မွတ်စလင်တရားနီးပါးကိုတော့အေအော်ရီတိုင်းပသိမ်မြို့နယ်ချောင်းသာမြို့နယ်မှာဒီကနေ့မနက်အစောပိုင်းတုန်းကအာဏာပိုင်တွေကဖမ်းဆီးပြီးတော့ပသိမ်မြို့ကိုပို့ဆောင်လိုက်ပါတယ်ဒီလိုမျိုးသတင်းပေးပို့ချက်တွေကိုမကြခင်နားဆင်ရဖို့ရှိပါတယ်အခုရင်းသုံးကတော့တောက်ကြညက်နေခြင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုမနေ့တုန်းကကျေးဇူးတော်နဲ့အားလိုက်ရမှာပဲသမ္မတဒေါ်နယ်ထရန့်ရုတ်တရက်တွားရောက်တွေ့ဆုံပါတယ်အမေရိကန်ဆွေးနွေးကတာလီဘန်တပုံတွေနဲ့ဆွေးနွေးမှုတွေပြန်ဆခဲ့တာတပုံတွေဘက်ကအပြစ်ခက်ရက်စဲဖို့လိုလားနေတာတွေကိုလည်းခီးစဉ်တွင်ပြောဆိုသွားခဲ့တာပါ session နေ့ကျအာဖဂန်စစ်ပွဲအဆုံးသတ်နိုင်မဲ့သဘောတူညီချက်တည်းရဲ့ရခိုင်နီးထိပ်ဖြစ်ခဲ့ပြီးမှအမေရိကန်နဲ့တာလီဘန်တို့ကြားတစ်နှစ်လောက်ကြာဆွေးနွေးမှုတွေရုတ်တရက်ရက်ဆိုင်ပြီးသုံးလမပြည့်ခင်မှာပဲသမ္မတထရန့်အာဖဂန်ကိုခီးထွက်ခဲ့တာလည်းဖြစ်ပါတယ်တာလီဘန်တွေကသဘောတူညီချက်ရဖို့လိုလားနေပေမဲ့တကယ်ဖြစ်မဖြစ်စောင့်ကြည့်သွားမှာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့တာပါအာဖဂန်တမရအရှရကာနီနဲ့တွေ့ဆုံရမှာတော့တာလီဘန်တွေနဲ့အပေးအယူညှိနှိုင်းရမှာအပြစ်ခက်ရစေးသဘောတူညီချက်ပေါင်းဝင်မှုလိုတဲ့အကြောင်းပြောဆိုခဲ့ပါတယ်တာလီဘန်တွေဘက်ကတော့အာဖဂန်နစ္စတန်နိုင်ငံမှာနိုင်ငံခြားတပ်ဖွဲ့တွေပြန်ရုပ်သိမ်းရေးအမေရိကန်နဲ့သဘောတူညီချက်မရမချင်းအပြစ်ခက်ရစေးမှာမဟုတ်တဲ့အကြောင်းတခြားလုံးလုံးလိုပြောဆိုထားတာပါအမေရိကန်ပြည်ထောင်စုက2011ခုနှစ်တုန်းကအကြမ်းဖက်တိုက်ခိုက်မှုတွေကိုစီစဉ်ခဲ့တဲ့အယ်ခိုင်ဒါအကြမ်းဖက်အဖွဲ့ခေါင်းဆောင်တွေကိုလက်ခံထားတဲ့တာလီဘန်တွေကိုနှိမ်နှင်းဖို့အမေရိကန်နဲ့မဟာမိတ်တွေလွန်ခဲ့တဲ့ session တွေကအာဖဂန်ကိုစတင်ကျူးကျော်ဝင်ရောက်ခြင်းကစပြီးစစ်ပွဲစတင်ခဲ့တာပါအာဖဂန်စစ်ပွဲအတွင်းမှာတော့အမေရိကန်စစ်သည်2400ကျော်သေဆုံးခဲ့ရတယ်လို့အမေရိကန်ဒေါ်လာ1 trillion နီးပါးလဲကုန်ကျခဲ့ပြီးဖြစ်ပါတယ်
အီရတ်နိုင်ငံမှာဂျာတာပရင်းတွေကဆန္ဒပြပွဲတွေအတွင်းမှာလုံခြုံရေးတွေပြစ်ခတ်လို့သေဆုံးသူ40ထက်မနည်းရှိတယ်လို့အီရတ်တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့လတွေကစတင်နေတဲ့ဆန္ဒပြပွဲတွေထဲမှာမနေ့ကတော့သွေးထွက်တမ်းရုံအများဆုံးဖြစ်ပါတယ်။နိုင်ငံတောင်ပိုင်းနာဇရီယာမြို့မှာလမ်းတွေတံတားတွေကိုပိတ်ဆို့ခဲ့ကြတဲ့ဆန္ဒပြသူတွေကိုလုံခြုံရေးတွေပြစ်ခတ်လို့25ယောက်ထက်မနည်းသေဆုံးပြီးတော့200ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဘက်ဒက်မြို့တော်မှာလည်းနိုင်ငံခြားတပ်ရုံးတွေအစိုးရရုံးတွေရှိရာလုံခြုံရေးထုတ်တတ်တဲ့ Green Zone ကိုသွားတဲ့အာရာတံတားကိုဖျက်ဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုလုံခြုံရေးကပြစ်လို့4ယောက်သေဆုံးပြီး22ယောက်ထက်မနည်းဒဏ်ရာရခဲ့ပါတယ်။နာဂျစ်မြို့မှာရှိတဲ့အီရန်ကောင်စစ်ဝင်ရုံးကိုဗဟုထုနေကဆန္ဒပြသူတွေမီးရှို့ခဲ့ပြီးတဲ့နောက်မှာဂျာတာရင်းတွေကဆန္ဒပြသူတွေနဲ့လုံခြုံရေးတွေကြားအကြမ်းဖက်ပဋိပက္ခတွေဆက်ဖြစ်ခဲ့တာပါ။အီရန်နိုင်ငံအရေးမှာအီရန်ရဲ့လွှမ်းမိုးမှုတွေများလာနေတယ်လို့မြင်တဲ့ဆန္ဒပြသူတွေကအီရန်ကောင်စစ်ရုံးကိုမီးရှို့ခဲ့တာဖြစ်ပါတယ်။အီရတ်နိုင်ငံမှာအစိုးရရဲ့အဂတိလိုက်စားမှုအပါအဝင်အထွေထွေမကျေနပ်မှုတွေကြောင့်အောက်တိုဘာလကဆန္ဒပြပွဲတွေစတင်ဖြစ်ခဲ့တာပါ။အဲ့ဒီထဲကလုံခြုံရေးတွေရဲ့ပြစ်ခတ်နှိမ်နင်းမှုကြောင့်သေဆုံးသူ408ယောက်ထက်မနည်းရှိနေပါပြီ
။ရော့ကက်ဒုံးအများပြားကိုပြစ်ခတ်နိုင်တဲ့အီယာမဒုံးပစ်လောင်ချာတစ်ခုကိုအောင်မြင်မြင်စမ်းသပ်ပြစ်ခတ်နိုင်ခဲ့တဲ့အကြောင်းမြက်ကိုရီးယားကဒီကနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။ဖေဖော်ဝါရီလကဆက်လို့ရက်ဆိုင်နေတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဒီနှစ်ကုန်နောက်ဆုံးထားကမ်းလှမ်းချက်အသစ်တွေပြေဖို့အမေရိကန်ကိုတောင်းဆိုထားတဲ့အချိန်မှာပဲစမ်းသပ်မှုတွေထပ်လုပ်ခဲ့တာပါ။မနေ့တုန်းကစမ်းသပ်ပစ်ခတ်မှုကိုတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ကိုလည်းကြည့်ရှုခဲ့ပြီးရလဒ်ပေါ်အားရကျေနပ်မှုရှိခဲ့တဲ့အကြောင်းလဲ နိုင်ငံမှန်ကိုရီးယားပို့သင်းအေဂျင်စီကပြောပါတယ်။ဒီအရင်ထဲမှာဆိုရင်မေလာဇန်ကဆက်လို့မြောက်ကိုရီးယားကလက်နက်စမ်းသပ်မှုတွေလုပ်ခဲ့တာ73ချိန်အထိရှိခဲ့တဲ့အတွက်ဒီနှစ်2019ခုနှစ်ဟာမစ်ဆိုင်းတုံးစမ်းသပ်မှုအများဆုံးနှစ်တစ်နှစ်လည်းဖြစ်ခဲ့တာပါ။မနေ့ကမြောက်ကိုရီးယားကပြစ်လွတ်လိုက်တဲ့ဒုံးနှစ်ဆင်းဟာပင်လယ်ထဲကိုမကျခင်မှာအကွာအဝေးကီလိုမီတာ380အမြင့် 98 ကီလိုမီတာအထိရောက်တဲ့အကြောင်းလဲတောင်ကိုရီးယားစစ်တပ်ကပြောဆိုထားပါတယ်။မနေ့ကစမ်းသပ်မှုမှာတော့မြောက်ကိုရီးယားကဒီနှစ်ထဲမှာအကြိမ်တော်များစမ်းသပ်ခဲ့တဲ့ရော့ကက်ဒုံးတွေအများအပြားပစ်ခတ်နိုင်တဲ့ KN-25 မျိုးစားဒုံးပစ်လောင်ချာစနစ်ကိုအသုံးပြုခဲ့တာပါ KN-25 ဒုံးပစ်လောင်ချာစနစ်ကိုအကြိမ်ချင်းစမ်းသပ်ခဲ့ရာကပစ်ခတ်နိုင်စွမ်းပုံမတိုးတက်လာနေတဲ့အကြောင်းလဲကာဝေးဆိုင်ရာကြမ်းကျင်သူတွေကပြောကြပါတယ်ပြီးခဲ့တဲ့ဩဂုတ်လနဲ့စက်တင်ဘာလတွေမှာစမ်းသပ်ခဲ့တဲ့အချိန်တုန်းကပစ်ခတ်မှုဒီချိန်နဲ့ဒီချိန်ကြား15မိနစ်ကနေမိနစ်20လောက်ထိအချိန်ယူခဲ့ရပေမဲ့အောက်တိုဘာလတည်းမှာတော့3မိနစ်သာကြာမြင့်ခဲ့ပြီးအခုနောက်ဆုံးစမ်းသပ်မှုအတွင်းမှာတော့စက္ကန့်30သာအချိန်ယူခဲ့ရတာလည်းဖြစ်ပါတယ်
ဟောင်ကောင်မှာရဲတွေနဲ့ဆန္ဒပြကျောင်းသားတွေကြားသတင်းနှစ်ပတ်ကြာအခြေတင်ဖြစ်ခဲ့တဲ့ပေါ်လီတက်ကနစ်ကျောင်းဝင်းတဲ့ကိုရဲတွေဝင်းချဖွေတာဒီကနေ့အဆုံးသတ်သွားပါပြီ။ကျောင်းပြဝန်ထဲမှာမီးလောင်ပုံထောင်တဲ့ချီအပါအဝင်အန်ဒီယာရှိနိုင်တဲ့ပစ္စည်းတွေတက်တဲ့အထောက်ထားတွေကိုရဲတွေကြားသားရင်းနေတဲ့ကဝင်းရောက်ရှာဖွေခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့တက္ကသိုလ်ကိုတက္ကသိုလ်တာဝန်ရှိသူတွေရဲ့လက်ပြန်အပ်ခဲ့ပါတယ်။ရှာဖွေတွေ့ရှိမှုတွေအဆုံးသတ်သွားပြီဖြစ်ကြောင်းနဲ့တပ်တွေတချို့ကိုအရေးယူဆောင်ရွက်နိုင်ဖို့ရဲစခန်းကိုယူသွားတယ်လို့ရာဇဝဲကိုင်းနှိမ့်နှင်းရေးရဲတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်လုံချုံရည်ရည်နဲ့ဆန္ဒပြသူတွေကြားပဋိပက္ခအထွတ်ထိပ်ကိုရောက်ခဲ့တဲ့နိုဗ ెంబ ာလလယ်တုန်းကဆန္ဒပြသူတွေဟာပေါ်လီတက်ကနစ်တက္ကသိုလ်ဝင်းထဲမှာစတဲ့ချခဲ့ကြတာပါမျက်ရည်ရုံပုံးတွေမိသက်ပိုက်တွေနဲ့လူစုခွဲဖို့ကြိုးစားတဲ့အထီးကရုပ်နှင်းနှင်းရဲတွေကိုဆန္ဒပြသူတွေဘက်ကအကြောင်းတွေကနေမိလောင်ပုံးတွေမြားတွေနဲ့ပြန်လည်တိုက်ခိုက်ခဲ့ကြပါတယ်လုံချုံရည်ရည်ပတ်လည်ဝိုင်းထားတဲ့တက္ကသိုလ်ဝင်းထဲကနေထွက်ပြေးဖို့ကြိုးစားသူ1000ကျော်လောက်ပြီးခဲ့တဲ့သတင်းဘက်ကဖမ်းဆီးခံရပါတယ်တချို့လဲလွတ်မြောက်ခဲ့ပါတယ်ကျောင်းထဲမှာဆန္ဒပြသူဗနယောက်လောက်ဆက်ပုံးနေလဲဆိုတာမပြောနိုင်ပါဘူးပုံးနေနိုင်တဲ့ဆန္ဒပြကျောင်းသားတွေရှိမရှိတက္ကသိုလ်တာဝန်ရှိသူတွေလိုက်ရှာခဲ့တာမှာတော့တယောက်မှကျန်တဲ့လက္ခဏာမတွေ့ဘူးလို့တက္ကသိုလ်အကြီးအကဲတွေကပုံထုနေ့ကပြောကြားခဲ့ပါတယ်တက္ကသိုလ်ရဲ့သုတေသနလုပ်ငန်းတွေနဲ့တင်ကြားရေးလုပ်ငန်းတွေအ мян ဆုံးပြန်ဆနိုင်ဖို့အတွက်ဝိုင်းထားတဲ့လုံခြုံရေးတွေကိုဖယ်ရှားပေးဖို့သူတို့ကတောင်းဆိုခဲ့ပြီးတဲ့နောက်မှာသတင်း17ရက်ကြာကျောင်းကိုဝိုင်းထားတာကိုဖယ်ရှားပြီးတော့ကျောင်းထဲကအနေရရှိတဲ့ပစ္စည်းတွေတက်တွေကိုရဲတွေဝင်ရောက်ရှာဖွေခဲ့ကြတာဖြစ်ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ရလိုင်းဒိုမီတာ19 kHz 15563ရလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်ရောက်သိမ်းနေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဗာရှန်ချာကျွန်းမှာပြောင်းရွှေ့နေရချထားမဲ့အစီအစဉ်ကိုလေ့လာအကဲခတ်လို့ရတဲ့ကြောင့်ကုလသမဂ္ဂအဆင့်မြင့်ရာရှိတယောက်ကပြောဆိုလိုက်ပါတယ်ပြောင်းရွှေ့မဲ့အစီအစဉ်ပေါ်လူခွင့်ရေးဖွဲ့တွေကဝေဖန်နေချိန်မှာပဲအကဲခတ်ခွင့်ပြုဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့ဒုတိယကော်မရှင်နာမင်းကြီးကယ်လီကလီမန့်စ်ကဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုမနေ့ကပဲပြောလိုက်တာပါစီစဉ်နဲ့ပတ်သက်လို့ပုံမသိရှိလို့ကြောင်းနဲ့တတလော့ဆောင်ရထားတဲ့စီမံတွေကိုကုလသမဂ္ဂကကျွမ်းကျင်သူတွေလေ့လာခွင့်ပြုဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုကမ်းလှမ်းထားတဲ့အကြောင်းလဲတကားမြို့တော်မှာသတင်းတောက်တွေကိုပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့တတလော့ကော့ကစ်ပဇားဒေသကဒုက္ခသည်စခန်းတွေမှာတိတ်နေချီတဲ့ဒုက္ခသည်တွေစုပြုံနေတဲ့အတွက်ကျန်းမာရေးလုံခြုံရေးစိုးရိမ်မှုတွေကြောင့်ခံမှန်းညီဒုက္ခသည်တိတ်လောက်ကိုဘာရှာချာကျွမ်းမှာပြောင်းရွှေ့နေရချထားဖို့စီစဉ်နေကြတာပါ။ဒါမှလည်းမုန်တိုင်းတင်တယ်နဲ့အန်ဒီရရှိတဲ့ကျွန်းကိုပြောင်းရွှေ့မဲ့အစီအစဉ်ပေါ်လူခွင့်ရေးလှူရှာမှုအဖွဲ့တွေအကူအညီပေးအဖွဲ့စည်းတွေကစိုးရိမ်မခင်းတဲ့သဘောထားတွေကိုပြောဆိုထားကြပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေနေရာရင်းပြန်ပို့ရေးမြန်မာစစ်အုပ်နဲ့နားလည်မှုစာချုပ်လာလက်မှတ်ရေးထိုးထားပေမဲ့လက်တွေ့အကောင့်ထဲမှာဖော်နိုင်နေပြဖြစ်နေချိန်မှာပဲပြောင်းရွှေ့နေရချဖို့စီစဉ်နေတာလည်းဖြစ်ပါတယ်။2019ခုနှစ်ထဲမှာတော့ရခိုင်ပြည်နယ်ကလူညုံရေးကိစ္စကန်တွေကိုစီးနှင်းတက်ခတ်ခဲ့တဲ့ ARSA ရိုဟင်ဂျာဆွေးနွေးအုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြန်မာလူညုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာဆွေးနွေးကတော့ဘင်္ဂလားဒေ့ရှ်နဲ့ရောကုလသမဂ္ဂနဲ့ပါနားလည်မှုစာချုပ်လာတွေကိုတရားလက်မှတ်ရေးထိုးထားပါတယ်။ဒါမှလည်းဒုက္ခသည်တွေကအခြေခံအခွင့်အရေးနဲ့လူညုံရေးအတွက်စိုးရိမ်မှုတွေနဲ့အတူနေရပြန်ဖို့ရေးအစီအစဉ်တွေလည်းအထမမြောက်ပဲဖြစ်နေတာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားတဲ့မြန်မာဆွေးနွေးကတော့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေမအောင်မြင်ရတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအပြစ်ဖို့ထားပါတယ်။
ကမ္ဘာ့ရာသီဥတုပြောင်းလဲဖောက်ပြန်မှုကိုတာဝန်ရှိသူတွေထိထိရောက်ရောက်ဆောင်ရွက်ဖို့နောက်တစ်ချော့နိုင်ငံတကာ တောင်းဆိုဆန္ဒပြပွဲတွေကိုဒီကနေ့ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာစတင်ခဲ့ပါတယ်။ဩစတြေးလျအစိုးရအနေနဲ့ကြောင်မီသွေးရေနံနဲ့တဘာဝတန်းခွေတူဖို့ရေးစီမံကိန်းသစ်တွေမလုပ်အောင်တောင်းဆိုတဲ့အနေနဲ့ယာနဲ့ချီတဲ့ဆန္ဒပြသူတွေဟာ New South Wales ပြည်နယ်ကLiberal Party ရုံးချုပ်ရှေ့မှာစူဝေးဆန္ဒပြခဲ့ကြပါတယ်။ဆွီဒင်ကရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးလှုပ်ရှားသူအသက်16နှစ်အရွယ် Greta Thunberg ရဲ့ဆော်ချက်အတိုင်းဩစတြေးလျကတခြားမြို့တော်တော်များများမှလည်းဆန္ဒပြပွဲတွေလုပ်ခဲ့ပါတယ်။မိုးခေါင်မှုအပူချိန်မြင့်တက်မှုတွေကြောင့်နိုင်ငံထဲမှာလက်တလောတောမီတွေအကြီးအကျယ်လောင်ကျွမ်းခဲ့တာကိုကျောင်းဆန္ဒပြကျောင်းသူကျောင်းသားတွေကမိမောင်ထိုးပြကြပါတယ်။American ပြည်ထောင်စုမှာလည်း New York မြို့ကနေ Los Angeles မြို့အထိနိုင်ငံတော်ဆန္ဒပြပွဲတွေလုပ်ဖို့လူငယ်တွေစီစဉ်ထားကြပါတယ်။ကျေးဇူးတော်နေ့အပြီးကုန်ပစ္စည်းတွေကိုအကြီးအကျယ်ဈေးချရောင်းတဲ့ Black Friday တောက်ကြနေ့မှာ Black Friday Strike ဆိုပြီးတော့တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေမဲ့စီးပွားရေးလုပ်ငန်းတွေလုပ်ကြအောင်တောင်းဆိုဆန္ဒပြကြမှာဖြစ်ပါတယ်။ရာသီဥတုပြောင်းလဲဖောက်ပြန်နေဖို့ကိုအရေးတည်ယူကြံတွယ်ဖို့အခုလိုကမ္ဘာတစ်ဝန်းဆန္ဒပြပွဲတွေကြဲကြဲပြင်းပြလုပ်နေပေမဲ့နောက်သတင်းနှစ်ပတ်ကြာစပိန်နိုင်ငံမှာကျင်းပမဲ့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံကြရေးဆန္ဒပြသူတွေလိုလားတောင်းဆိုနေတဲ့အထိအရေးယူဆောင်ရွက်မဲ့ဂတိကဝတ်တွေရမယ့်ပုံမရှိဘူးလို့လေလာသူတွေသုံးသပ်နေကြပါတယ်
။အမေရိကန်ပြည်သူနောက်ပတ်ချက်မှာကျေးဇူးတော်နေ့အားလည်းရဲ့ကာလအတွင်းမကြုံမှုလောက်အောင်ပြင်းထန်တဲ့နှိမ့်မုန်တိုင်းနဲ့ကြုံနေရပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာဆိုရင်လည်းနေ့နေ့ကြီးကျယ်ကျဆင်းနေတာပါ။နေ့နေ့ဇက်တိုက်ကျဆင်းရကလမ်းပေါ်မှာပိတ်မိနေတဲ့ကားတွေကိုပြည်နယ်ဆွေးရဝေးပြေးလန်းထိန်းသိမ်းတောင်းဝန်ရှိသူတွေရှင်းလင်းနေရတဲ့အတွက်အဓိကဝေးပြေးလန်းတစ်ခုကိုလည်းပိတ်ခဲ့ရပါတယ်။နောက်ပိုင်းမှာရင်ကျော်တချို့ကိုပြန်ဖွင့်ပေးခဲ့ပေမဲ့နေ့နေ့မိုးဆက်လက်ကျဆင်းလိမ့်မယ်လို့လည်းမိုးလေဝသဌာနကခန့်မှန်းထားပါတယ်။ဒီနေ့နောက်ပိုင်းမှာ Great Plains ဒေသကိုမိုးနှင်းဆက်လက်ရွေးရှားမသွားခင်အမေရိကန်နောက်ဘက်ခြမ်းကနေရာတော်တော်များများလေပြင်းတက်ခတ်နိုင်ပြီးတောင်ပေါ်ဒေသတွေမှာတော့စီးနှင်းတွေကြီးကျယ်ကျဆင်းနိုင်တယ်လို့လည်းအမျိုးသားမိုးလေဝသဌာနကခန့်မှန်းထားပါတယ်။
အယ်ဘေးနီးယားနိုင်ငံက 6.4 ပြည်အငရင်တန်ခံထားရတဲ့ဒေသမှာတောက်ကြာတာရင်းတွေကနောက်ဆက်တွဲငရင်တွေထပ်လှုပ်ခဲ့ပါတယ်။ဖူမာနီမြို့နားမှာကြာတာရင်းညှိလေပိုင်းတော့ကပြည်အ5လောက်ရှိတဲ့ငရင်တစ်ခုနောက်ထပ်လှုပ်ခဲ့ပါတယ်။အဲ့ဒီမြို့မှာပျောက်ဆုံးနေတယ်လို့အသိပေးထားသူတွေရဲ့အလောင်းတွေအားလုံးအပြက်စီးတွေကြားကနေပြန်ရှာတွေ့ခဲ့လို့ကယ်ဆယ်ရေးတွေအဆုံးသတ်ခဲ့ပြီးနိုင်ဝိုင်းအကြာမှာပဲနောက်ဆက်တွဲငရင်လှုပ်ခဲ့တာပါ။အင်္ဂါနေ့တော့ကဒီမြို့မှာ 6.4 ပြည်အနဲ့လှုပ်ခဲ့တဲ့ငရင်ကြောင့်23ယောက်သေဆုံးခဲ့ပါတယ်။ဒိုဟတ်မြို့နဲ့ဖူမာနီမြို့တွေမှာလှုပ်ခဲ့တဲ့ငရင်ကြောင့်ဂျာတာဘရီနီအထိသေဆုံးသူအရေအတွက်ကတော့49ယောက်ရှိပါတယ်။ငရင်တံခံထားရတဲ့နေရာတော်တော်များများမှာအဆောက်အဦတွေထဲမှာပြန်နေဖို့မလုံခြုံသေးဘူးလို့အာဏာပိုင်တွေကသတိပေးထားတဲ့အတွက်ဒေသခံအများအပြားဟာယာယီတဲတွေထဲမှာနေနေကြပါတယ
်။တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မုံတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးတောက်ကြညနေခင်းအတွက်ထိတ်တန့်ရောက်သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံအပေါ်မှာလူမျိုးတုံးတက်ဖြတ်မှုနဲ့ကြားနာစစ်ဆေးတဲ့အခါမှာလိုအပ်တဲ့အချက်အလက်အထောက်အထားတွေကူညီပေးသွားမှာဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ကပြောဆိုလိုက်ပါတယ်။ KSSS လူခွေချိုးဖောက်ခံနေရတဲ့ပြဿနာတွေကိုကင်တွယ်မဲ့ ICJ ကြားနာပွဲကိုအပြည့်အဝထောက်ခံတယ်လို့ AA အပါဝင်တိုင်းရင်းသားလက်နက်ကိုင်တက်ဖွဲ့၃ဘွဲ့ကကြေညာချက်ထုတ်ပြန်လိုက်တာပါ။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုရှုဖောက်တယ်ဆိုပြီးတော့ NCC နဲ့ NCJ မှာတရားစွဲဆိုခံထားရတာနဲ့ပတ်သက်ပြီးညီနောင်မဟာမိတ်သုံးဖွဲ့ဖြစ်တဲ့ကိုကန် MNDAA တအောင် TNA နဲ့ရခိုင်လက်နက်ကိုင် AA တို့ကထောက်ခံကြောင်းထုတ်ပြန်ချက်တစ်စောင်ကိုဒီကနေ့မနက်ပိုင်းကထုတ်ပြန်ခဲ့ပါတယ်။ရခိုင်လက်နက်ကိုင် AA အဖွဲ့အနေနဲ့ NCJ ကိုပြေဝထောက်ခံပြီးလိုအပ်တဲ့ရှက်လက်တွေနဲ့အတူပူးပေါင်းဆောင်ရွက်တော့ဖို့စဉ်သိမ့်ရှိတယ်လို့ AA ပြောခွင့်ရခိုင်ဒုခကပြောပါတယ
်။ကနေပြီးတော့เนาะဒီမြန်မာစစ်တပ်နဲ့ဒီကောင်းဆောင်တွေကိုအေးအေးယူဖို့ကြိုးပမ်းတဲ့ဥစ္စာကိုဒါကျွန်တော်တို့ဟိုညီနောင်မဟာမိတ်သုံးဘွဲ့ကထုတ်ဒီဥစ္စာပေါ့เนาะထောက်ခံတဲ့အကြောင်းကျွန်တော်တို့ဒါအတိအလင်းထုတ်ပြန်တာဖြစ်တယ်။ထောက်ခံတယ်ဆိုတဲ့ဥစ္စာကเนาะဒီဟိုဆေးရစွာမှုကိုနေစဉ်ရက်ဆက်ကျူးလွန်ထားတဲ့ဒီဆေးရစွာကောင်တွေကိုเนาะတရားမျှတမှုအတွက်နေပြီးတော့အေးအေးယူဖို့ဟိုလှုပ်ဆောင်တဲ့ဥစ္စာဟာဒါမှန်ကန်တဲ့လုပ်ရဖြစ်တယ်။เนาะအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ဘက်ကဒီလုပ်ရပုံမှာဒါထောက်ခံတယ်ဟိုလိုအပ်တာတွေကိုလည်းအပြည့်အဝပူပေါင်းဆောင်ရွက်သွားမယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ကဟိုအပြည့်အဝနေပြီးတော့ဒါဥစ္စာပေါ့နော်ဒီကျွန်တော်တို့ရဲ့သဘောထားကိုအတိအလင်းထုတ်ပြန်တာဖြစ်တယ်ဗျ။
တမတော်ဆက်ဆက်တိုင်းဒေသတွေမှာလူခွင့်ရရှုဖောက်တာတွေရှိခဲ့ပြီးတမတော်ရဲ့လုပ်ရက်ကိုအေးအေးယူဆောင်ရွက်မဲ့ကိစ္စကိုထောက်ခံတယ်လို့ TNA ပြန်ကြားရေးတာဝန်ခံဗိုလ်မှူးတာအေးကျော်ကပြောပါတယ
်။ဟုတ်ကဲ့ဒီတိုင်းဒေသတွေတူတူပေါ့နော်။အဲဒီဖြစ်ကတော့ဒီဘောရင်းတမတော်ဒီလက်တော်ရတယ်မှာရှိနေတယ်ကျွန်တော် အာလူထုတွေအခုရောမဟုတ်ပါဘူးအရင်ကတည်းကဒီမီစစ်တပ်တမလို့ရအဆက်ဆက်ကဒီအာကျူလူမှုတွေမှာဒီကိကျူလူမှုတွေဒီအမရတတ်ချင်ခံရတော့ဖန်ချုံအောင်ခံရတော့ဒီလင်ပန်းဆိုင်ရာအာဆော့ပေါ့ဆော့ကခံရတာလို့အမျိုးမျိုးတွေရှိခဲ့တယ်အဲ့ဟာတွေကသူရပဲနာတမလို့ဖြစ်ခဲ့တယ်ဒီကိအဲ့ဟာဒီအရေးယူဆောင်ရွက်အဲဒါတော့မတွေ့ရဘူးသာရတို့ရလို့ဆက်ပြီးဖြစ်နေတဲ့အချိန်မှာဒီလိုလိုလိုရတဲ့အဖြစ်ကအဖြစ်အခါမှာတော့ဒီလိုဒီသမ္မတရဲ့လိုရကိုဒီနိုင်ငံတကာပတ်ပါဒီဝန်ကြီးမှပေါ်တော့ EU ဘုတ်တဲ့အတဲ့တဲ့ပေါ်မှာအဲ့ဒါမျိုးကျွန်တော်ဒီအားလုံးကျေကျေစုထောက်ခံတယ
်ညီနောင်မဟာမိတ်တုံးဖွဲ့မှာတမတော်ကကျူးလွန်ထားတဲ့ဆေးရဇဝမှုတွေကိုတက်တယ်ထောက်ထားတွေနဲ့စည်ရင်ပြုစုထားတာကြောင့်တိုင်းသားတွေရဲ့တရားမျှတမှုအတွက်လိုအပ်တဲ့ရှက်လက်တွေကိုပေးပို့တော့မှာဖြစ်တယ်လို့လည်းအေးပြောခွင့်ရခိုင်တုခါကပြောပါတယ်
။ဟိုအချက်လက်တွေထောက်ပံ့မယ်ဆိုတဲ့ဥစ္စာကအခုလိုမျိုးကျွန်တော်တို့ဒီမှတ်တမ်းတင်ပြီးတော့စနစ်တကျရရှိထားတဲ့နော်ဗမာစစ်တပ်ဘက်ကကျူးလွန်တဲ့ဒီဟိုရာဇဝမှုတွေကိုဒီတက်တဲ့အထောက်အထားအခိုင်အမာနဲ့နေပြီးတော့ဒါကျွန်တော်တို့ဘက်ကဒီဟိုထောက်ပံ့ပေးမယ်ဆိုတဲ့ဥစ္စာတွေကိုရည်ရွယ်ပြီးတော့ကျွန်တော်တို့ပြောတာဖြစ်တယ်။တခြားတိုင်းရင်းသားဒေသတွေမှာလည်းပဲဒီလိုပါပဲเนาะဒါပြည်သူတွေကိုဗမာစစ်တပ်ဘက်ကဒီကျူးလွန်တဲ့ဆေးရသွားမှုတွေကိုမှတ်တမ်းတင်ထားတာတွေအများကြီးရှိတယ်အထောက်အထားတွေအခိုင်အမာရှိတယ်ဆိုတော့အဲ့ဒီဥစ္စာတွေကိုကျွန်တော်တို့ကဒီဟိုအဲ့ဒီကျွန်တော်တို့ပြည်သူတွေရဲ့တရားမျှတမှုတွေเนาะလိုအပ်လို့ရှိရင် ICJ ကိုကျွန်တော်တို့ဒါဟိုအဲ့ဒီအထောက်အထားတွေအားလုံးကိုဒါပို့ပေးသွားဖို့အဆင့်တန်းရှိတယ်ဗျ
အခုလိုညီနောင်မဟာမိတ်တုံဖွဲ့ရဲ့ ICJ ကိုထောက်ခံတဲ့ထုတ်ပြန်ရှင်းတဲ့ပတ်သက်ပြီးတပ်မတော်အနေနဲ့ဘာမှမှတ်ချက်မပေးရှင်ဘူးလို့အနောက်ပိုင်းတိုင်းစစ်ထာနယ်ချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစိုးဦးကပြောပါတယ
်ဘာမှမပြောဆိုဘူးဘာမှလည်းမှတ်ချက်မပေးဘူ
းမြန်မာနိုင်ငံဟာလူမျိုးတွင်းတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂတဖော်တူညီချက်ကိုရှုတ်ဖောက်တယ်ဆိုပြီးတော့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားစီရင်ရေးပိမအဖွဲ့ CG ဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားဆွေးဆိုထားတာပါနေသားလန်နိုင်ငံက ICJ နိုင်ငံတရာတရားရုံးမှာမြန်မာနိုင်ငံအမှုကိုလာမဲ့ဒီဇင်ဘာလ10ရက်နေ့မှာစတင်ကြားနာမှာလည်းဖြစ်ပါတယ်ခင်ဗျာ
ဒေါရရှင်များရှင်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ် ICJ နိုင်ငံကတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်သွားရောက်ဖို့စီစဉ်ထားပြီးတက်မတော်ကလည်းပူးပေါင်းဆောင်ရွက်မယ်အကြောင်းပြောဆိုထားပါတယ် ICJ ICC တို့လိုနိုင်ငံတကာဥပဒေရေးအဖွဲ့အစည်းတွေအပါအဝင်မြန်မာနိုင်ငံအပေါ်ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်အကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလားပြန်လည်သိမြတ်ရေးပြည်တွင်းညီညာရေးစတဲ့ပြည်တွင်းနိုင်ငံရေးအပေါ်အကောင့်အစိုးဘလို့အကျိုးဆက်တွေတက်ရောက်လာနိုင်ပါတယ်လေဆိုရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင်
။လက်ဖြန်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VOA ရဲ့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကထိတ်တန်းတရောက်သတင်းတွေကိုပဲဇက်တိုက်တင်ဆက်ပေးကြပါရစေ။ရခိုင်ပြည်နယ်အတွင်းမှာရေချောင်းခရီးသွားလာမှုနဲ့ကုန်ပစ္စည်းတင်ဆောင်မှုတွေလှုပ်ဆောင်မယ်ဆိုရင်အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့ကိုအကြောင်းကြားဖို့အေးအေးဘက်ကမနေ့တုန်းကသတင်းထုတ်ပြန်လိုက်ပါတယ်မြန်မာစစ်တပ်ဘက်ကနေအရက်ဖက်လေတွေကိုအသုံးပြုပြီးတော့စစ်လက်နက်တပ်အင်အားတွေတင်ဆောင်နေတဲ့အခြေအနေကြောင့်ဒီလိုမျိုးထုတ်ပြန်တာလို့အေးအေးဘက်ကပြောပါတယ်ဒီလိုမျိုးရေချောင်းခရီးသွားလာမှုတွေကန့်သက်လာတဲ့အတွက်ဒေသခံလှေသမားတွေနဲ့ကုန်သွယ်တွေအခက်တွေ့နေတယ်လို့သိရပါတယ်လက်ရှိရခိုင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေကဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ရခိုင်ပြည်နယ်အတွင်းတိုက်ပွဲချိန်မြင့်လာနိုင်လို့ရေလန်းခီးသွားလာမှုအတွက်ရခိုင်လက်နက်ကိုင်အေဖွဲ့ကသတိပေးချက်ထုတ်ပြန်ခဲ့တာပါသတိပေးချက်ထုတ်ပြန်ရတဲ့အကြောင်းရင်းကတော့အေအေပြောခွေရခိုင်တုခကအခုလိုပြောပါတယ
်ဘုကဒီဗမာစစ်တပ်တွေကနေပြီးတော့သူတို့ဒီရိုက်ခါတွေလက်နက်တွေနောက်ဒီလူဝင်အားတွေကိုပို့ဆောင်တဲ့အခါမှာเนาะဒီဟိုစစ်သင်ဘိုးတွေတင်မကပ်ဘူးပေါ့เนาะပြည်သူလူထုတွေပိုင်တဲ့အရက်ဖက်ဆက်လက်တွေကိုပါအတုံးပြူလာတဲ့ဥစ္စာတွေတွေ့ရတယ်ခီးသွားပြည်သူတွေအနေနဲ့เนาะမလိုလောအပ်တဲ့ဒီအထိအခိုက်တွေမဖြစ်ရအောင်လို့ကျွန်တော်တို့ဘက်ကနေပြီးတော့ဒါဟိုတတိပိတ်ချက်ထုတ်ပြန်ရတာဖြစ်တယ်ဗျ
ဂျီလန်ခီးတဲ့ပို့ဆောင်ရေးလုပ်ငန်းရှင်တွေကုမ္ပဏီတွေအနေနဲ့သွားလာမဲ့ခရီးစဉ်တင်ဆောင်လာတဲ့ပစ္စည်းစင်းတွေကိုအီးမေးလ်ဖိုင်ဘာစကိုက်တွေနဲ့အကြောင်းကြားလာဖို့ကိုလည်းအသိပေးထားကြောင်းခိုင်တုခကဆက်ပြောပါရစေ။
ကျွန်တော်တို့ရဲ့ထုတ်ပြန်ချက်တွေမှာเนาะပြည်သူတွေဟိုအကြောင်းကြားရမယ့်ဒီဘိုင်ဘာနံပါတ်တွေနောက်ပြီးလို့ရှိရင်အီးမေးလ်ရယ်နောက်ပြီးတော့ဒီကျွန်တော်တို့ Skype လေးပေးထားတာရှိတယ်။တော့သူတို့အနေနဲ့ဒါကိုအဆင်ပြေသလိုပေါ့ဗျာနော်။ဟိုတင်းတော်တဲ့ဥစ္စာနဲ့နေပြီးတော့ကျွန်တော်တို့စီကိုအကြောင်းကြားပေးလို့ရတယ်။ဒါအရသာနဲ့ဒီစစ်ဖက်ကိုကျွန်တော်တို့ကခွဲခွဲခြားခြားသိအောင်လို့ပေါ့ဗျာနော်။
ကျွန်တော်တို့ကအေးတုတ်ပြန်တယ်ဆိုတော့အေးတင်ထားတာဗေမှာစဉ်းစားမသိဘူးလေကျွန်တော်တို့သွားတာကအေးတခါမသိဘူးတင်ပေါ်ရမယ်ဆိုတာတရားဝင်ခွင့်ထားတာမှမရှိတော့ကျွန်တော်တို့ကမသိဘူးလေဒီတရားဝင်နေနဲ့ကလတာမြစ်ကျောင်းကရာအမိပြုနေရတဲ့ချင်းပြည်နယ်ပလတ်ဝါမြို့နယ်ကကုန်းတဲ့သူကတော့ဒီလိုရေလန်းခရီးသွားလာမှုကန့်သတ်လာတာကြောင့်ဂုံပြစည်းတယ်ဆောင်ဖို့ခက်သိမ့်မယ်လို့ဆိုပါတယ်။
ကျွန်တော်ဟာတော့သူထုတ်ပြန်ချက်ကိုဘာမှမသိမှပြီးလေ ကျွန်တော်တို့ကတော့ကိုလုံးတရာကြီးကလုံးပါချင်းမြင့်နယ်ပလတ်ပွားမြို့နယ်ကသရစီမံကိန်းအတွက်ပစ္စည်းတွေတင်ဆောင်လာတဲ့အယတားရေရင်3စီးနဲ့လုံချုံရေးလိုက်ပါလာတဲ့တမတော်ရေရင်3စီးတို့ကိုနိုဝင်ဘာလ22ရက်နေ့ကရခိုင်လက်နက်ကင်အေဖွဲ့ကလက်နက်ကြီးတွေနဲ့ပြက်ကခဲ့တာကြောင့်တာတာတူတန်ရန်ရရှိခဲ့ပါတယ်လက်ရှိရခိုင်ပြည်နယ်တွင်မြမတမတော်နဲ့ရခိုင်လက်နက်ကင်အေဖွဲ့တို့စိုက်ပွဲဖြစ်
ောင်းတော်ပေါ့တန်းကျောင်းရဲ့ရှိပဲပြန်ကျောင်းတော်မျိုးပဲပြန်ပါတော့ဘိုက်ဝဲဖြစ်နေတာတော့ရှိသုံးရက်လောက်တော့ရှိတော့ပြန်တဲ့နေရာတွေကတော့အဲ့လောက်ကြီးမပြင်းဘူးပဲ
ရခိုင်အေးအေးပြောခွေရခိုင်ဒုက္ခကတော့မြောက်ဦးမြေပုံပုံလူကျုံမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ်
အဓိကကတော့ဒီကျောင်းတော်ရွာရဲ့မြောက်ဖက်မှာရှိတဲ့ point 122တောင်ကုန်းပေါ့နော်အဲ့ဒီတောင်ကုန်းကိုဗမာစစ်တပ်ဘက်ကနေပြီးတော့ဟိုထိုးစစ်ဆင်တာဆိုတော့အဲ့ဒီမှာသူတို့လက်နေကြီးပစ်ကူတွေကတော့ဒီပစ်တာရှိတယ်နိုဝင်ဘာ28ရက်နေ့မှာဒီရဟရဲ့နစီဘောကနေပြီးတော့ rocket တွေစေတနာတွေနဲ့နေပြီးတော့လာပစ်တာရှိတယ်ဆိုတော့တိုက်ပွဲကတော့ပြင်းထန်တာပေါ့နော်ဒီလိုဒီနိုဝင်ဘာလ28ရက်နေ့မှာမြေပုံမြို့နယ်ဒန်ဂါရာနဲ့တီတောင်ရွာအကြားမှာဒီဗမာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ဘက်ကနေပြီးတော့ remove ပိုင်းနဲ့နေပြီးတော့ဒါတိုက်ခိုက်ခဲ့တာရှိတယ်ပုံနာကျောင်းမြို့နယ်ကျက်ရှိရွာရဲ့အနောက်ဖက်ပေါ့နော်ကျွန်တော်တို့ရဲ့လှုပ်ရှားစစ်ကြောင်းတစ်ခုကိုဗမာစစ်တပ်ဘက်ကနေပြီးတော့ထိုးစစ်ဆင်နေတာဒီကုနှစ်ပတ်ကျော်လောက်ရှိနေပြီပေါ့နော
်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်မှုရှိနေတယ်လို့ခိုင်ဒုက္ခကဆိုပါတယ်ရခိုင်ပြည်နယ်တွင်းအေအေစခန်းတွေကိုမြန်မာစစ်တပ်ဘက်ကနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်နေတာကြောင့်အခုတည်စင်ပါလာတွင်တိုက်ပွဲတွေပြင်းထန်လာဖို့ရှိတယ်လို့တပ်မတော်ဘက်ကသတိပေးထားပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းတွင်ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်အရသာတေဆုံးသူ90ဝန်းကျင်နဲ့ထိခိုက်ဒဏ်ရာရသူ120ကျော်လောက်ရှိခဲ့ပြီးဖမ်းဆီးခံရသူ200နီးပါးရှိခဲ့တယ်လို့စစ်ရှောင်းဦးရေ9000ခန့်ရှိနေပြီလို့လည်းရခိုင်လူမှုအဖွဲ့အစည်းတွေကစစ်တမ်းကောက်ယူထားပါတယ်ခင်ဗျာ။
နိုင်ကွင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကဝင်လာတဲ့မွတ်စလင်တွေအဖမ်းဆီးခံရတဲ့သတင်းတပုတ်ကိုတင်ပြပေးကြပါမယ်ရခိုင်ပြည်နယ်ကနေဝင်ရောက်လာတဲ့မွတ်စလင်100နီးပါးကိုအေယာဝတီတိုင်းပသိမ်မြို့နယ်ချောင်းသာမြို့အနီးမှာတော့ဒီကနေ့မနက်အစောပိုင်းတုန်းကအာဏာပိုင်တွေကဖမ်းဆီးပြီးပသိမ်မြို့ကိုပို့ဆောင်လိုက်ပါတယ်ဒါဟာဒီလာအတွင်းမှာပသိမ်မြို့နယ်တဲ့ဒုတိယအကြိမ်အများဆုံးဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်သတင်းပြေဆောင်ကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ဖန်စီခံရသူတွေဟာပသိမ်မြို့နယ်ချောင်းသာမြို့အနီးပင်လယ်ပြင်ကိုဆက်လက်နေစီနဲ့ဝင်ရောက်လာတာဖြစ်ပြီးရန်ကုန်မြို့ကိုခီးဆက်ဖို့ပြင်ဆင်နေချိန်မှာချောင်းသာမြို့နယ်ဌာနဆိုင်ရာပူပေါင်းအဖွဲ့ကထိန်းသိမ်းလိုက်တာဖြစ်ပါတယ်ဒီလိုဖန်စီလိုက်တာကိုပူပေါင်းအဖွဲ့မှပါဝင်တဲ့ရွှေတောင်ရံမြို့အမှတ်တရရက်ွက်အုပ်ချုပ်ရေးမှူးဦးစော်မျိုးဝင်းကအခုလိုပြောပါတယ
်သူတို့ကစစ်တေနီးပတ်ဝန်းကျင်လာတာခင်ဗျာဆက်လက်နဲ့လာတာဆက်လက်နေစီပါခင်ဗျာချောင်းသာအကျော်ဦးတို့ချောင်းဦးတို့တရားချင်းမှာကတ်သူတို့ရဲ့ထိတ်ဆက်တာလည်းကားနဲ့ပေါ့ရန်ကုန်ကဆင်းလာတဲ့မီနီဘတ်တစ်စီးရဲ့နောက်စူပါကားစတန်တစ်စီးရဲ့နောက်ဟိုပူပေါက်တစ်စီးရဲ့ခင်ဗျာသူတို့ကရန်ကုန်ဆက်သွားမှာပေါ့ဟုတ်ကဲ့ခင်ဗျာအဲ့လိုကားပေါ်တက်နေတဲ့အချိန်မှာသူတို့ပူပေါင်းအဖွဲ့ရမိတာခင်ဗျာသူတို့ရန်ကုန်ကိုစစ်ဆေးတဲ့အချိန်မှာတော့ကျွန်တော်တို့ခုလက်ရှိအလုံးမိတာတော့90နဲ့6ယောက်မိတာပါခင်ဗျာကလေး2ယောက်ပါတယ်ဟုတ်ကဲ့
ဖန်စီခံရသူတွေကိုပသိမ်မြို့ကိုပို့ဆောင်လိုက်ပြီးဖြစ်ကြောင်းနဲ့ဆက်လက်သမား6ယောက်နဲ့ကားသမား6ယောက်ကိုလည်းဖန်စီထားကြောင်းဦးစော်မျိုးဝင်းကဆက်ပြောပါတယ် ဒေသခံတွေကတော့လာရောက်သူတွေဟာလူ100ကျော်လောက်ရှိပြီးဥဆုံး80ကျော်ကိုဖမ်းဆီးရမိရာကနောက်ပိုင်းမှာ96ယောက်ရမိတာဖြစ်ကြောင်းနဲ့အချို့ကထွက်ပြေးနေကြောင်းပြောဆိုတာတွေရှိပါတယ်။ပသိမ်မြို့တန်းရက်တပ်ဖွဲ့ကရဲမှူးကြီးထွန်းရွှေကလက်ရှိဖမ်းဆီးတာနဲ့ပတ်သက်ပြီးအခုလိုအတည်ပြုပြောကြားပါတယ်။ဟုတ်ပါတယ
်ခင်ဗျာ။ဟုတ်ပါတယ်ခင်ဗျာ။အားလုံးကိုနောက်ဆုံးကတော့ဒီကြား32ယောက်မ64ယောက်အားလုံး96ယောက်ပေါ့အဲ့96ယောက်တည်းမှာကလေးကြားတယောက်မတယောက်ပါအဲ့ဒါကိုကျွန်တော်တို့ချောင်းတာကန်ကြီးဟုတ်ကဲ့သူ့တူကြီးပါမှာရှိတယ်အစ်စ်တွေကလည်းအနည်းငယ်3,055ပေါ့အခုကတော့စစ်စစ်ဆွဲပါပဲ
ထွက်ပြေးနေသူတွေရှိတယ်ဆိုတာနဲ့ပတ်သက်လို့တော့စစ်ဆေးနေစေဖြစ်ကြောင်းပြောပါတယ်ပြီးခဲ့တဲ့20ရက်နေ့ကလည်းပသိမ်မြို့နယ်ကရွှေတောင်ရံမြို့အနီးမှာစစ်တွေတက်ခဲ့ပြင်းကနေရန်ကုန်ကိုတွားရောက်မဲ့မွတ်စလင်22ယောက်ကိုဖမ်းဆီးခဲ့ပါတဲ့လောလောဆယ်သူတို့ကိုပြည်တော်စုမြန်မာနိုင်ငံအတွင်းနေထိုင်သူများမှတ်ပုံတင်ရေးဥပဒေအဲ့ဥပဒေပုံမှန်6မြင်းဆောင်1 6မြင်းဆောင်2 6မြင်းဆောင်3လို့နဲ့ဆွဲဆိုထားပါတဲ့သူတို့ထဲကအသက်မပြည့်သေးတဲ့ယောက်ျားလေးနှစ်ယောက်ကိုကော်မူးမြို့နယ်ငှက်အော်ဆန်းလူငယ်ထင်းသိမ်းရေးစခန်းကိုပို့ဆောင်ထားပြီးမိန်းကလေး6ယောက်ကိုရန်ကုန်မြို့ဗဟန်းကအမျိုးသမီးအကြောင်းကိုပို့ဆောင်ထားပါတယ်။ကျန်တဲ့အမျိုးသား9ယောက်နဲ့အမျိုးသမီး9ယောက်ကိုဒီကနေ့မှုစစ်ဆေးကြားနာပြီးနောက်လ5ရက်နေ့မှာစီရင်ချက်ချမှတ်ဖွယ်ရှိကြောင်းအမှုကိုကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။လက်ရှိဆွဲဆိုထားတဲ့အမှုအရအမြင့်ဆုံးထောင်ဒဏ်2နှစ်ကနေအနည်းဆုံးထောင်ဒဏ်6လအထိချမှတ်နိုင်တာဖြစ်ပါတယ်
။ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းလွှာတွေကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9:00ကနေ10:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူတောက်ကြညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊တုတ္တဆိုလီအမေရိကန်ခွေအစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 32 51နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲVOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။အစီအစဉ်နေမကြခင်အဆုံးသတ်တော်မှာပါနောက်ဆုံးသိထားတဲ့သတင်းချင်းချုပ်တွေကိုတော့ကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါလိမ့်မယ်ရှင
်။ကမ္ဘာရာသီဥတုပြောင်းလဲပေါက်ပြန်မှုတွေကိုတာဝန်ရှိသူတွေထိရရဆောင်ရွက်အောင်ဖိအားပေးတဲ့အနေနဲ့နောက်ကျရင်နိုင်ငံတကာတောင်းဆိုဆန္ဒပြပွဲတွေကိုဒီကနေ့ပဲဩစတြေးလျနိုင်ငံဆစ်နီမြို့မှာစတင်လိုက်ပါတယ်။ဩစတြေးလျအစိုးရအနေနဲ့ကြောင်မီးသွေးရေနံနဲ့တဘာတောင်ွေ2.4စီမံကိန်းတွေမလို့အောင်တောင်းဆိုတဲ့အနေနဲ့ရာနဲ့ချီတဲ့ဆန္ဒပြသူတွေ New South Wales ပြည်နယ်က Liberal Party ရင်းချုပ်ရှေ့မှာစုဝေးဆန္ဒပြလိုက်ကြတာပါ။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ American တပ်ဖွဲ့တွေကိုမနေ့တုန်းကကျေးဇူးတော်အနေအားလိုက်ရင်းမှာပဲသမ္မတဒေါ်နယ်ထရန့်ရုတ်တရက်တွားရောက်တွေ့ဆုံပါတယ်။ American ဆွေရကတာလီဘန်တပုန်တွေနဲ့ဆွေးနွေးမှုတွေပြန်ဆခဲ့တာတပုန်တွေဘက်ကပြစ်ခတ်ရဆဲဖို့လိုလားနေတဲ့ကိစ္စတွေကိုလည်းခီးစဉ်အတွင်းမှာသမ္မတထရန့်ကပြောဆိုသွားခဲ့တာပါ။ Rocket တုံးအများပြားကိုပြစ်ခတ်နိုင်တဲ့ AMR ဒုံးပစ်လောင်ကြတစ်ခုကိုအောင်မြင်မြင်စမ်းသပ်ပြစ်ခတ်နိုင်ခဲ့တဲ့အကြောင်းမြောက်ကိုရီးယားကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။ February လကဆက်လို့ရက်ဆိုင်နေတဲ့မြောက်ကိုရီးယားရဲ့ Nuclear ဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဒီနေ့ကုန်နောက်ဆုံးထားကမ်းလှမ်းချက်အသစ်တွေပေးဖို့ American ကိုတောင်းဆိုထားချိန်မှာပဲစမ်းသပ်မှုတွေထပ်လုပ်ခဲ့တာပါ။ဘင်္ဂလားဒေ့ရှ်ရောက်တိုင်းနဲ့ချီရဲ့ရ ेंजर ဒုက္ခသည်တွေကိုဘာရှန်ချာကျွန်းမှာပြောင်းရွှေ့နေရချထားမဲ့အစီအစဉ်ကိုလေးလာအခဲခတ်လို့ရတဲ့ကြောင့်ကုလသမဂ္ဂအစည်းအမြင်ရရှိတယောက်ကပြောဆိုလိုက်ပါတယ်ပြောင်းရွှေ့မဲ့အစီအစဉ်ပေါ်လူခွင့်ရေးဖွဲ့တွေကဝေဖန်နေချိန်မှာပဲအခဲခတ်ခွင့်ပြုဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့ဒုတိယကော်မရှင်နာမင်းကြီးကယ်လီကလင်မန့်စ်ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုမနေ့ကပဲပြောလိုက်တာပါအစီအစဉ်နဲ့ပတ်သက်လို့ပုံမသိရှိလို့ရတဲ့ကြောင့်နဲ့နှစ်တလောဆောင်ရွက်ထားတဲ့အစီအမံတွေကိုကုလသမဂ္ဂကျွမ်းကျင်သူတွေလေးလာခွင့်ပြုဖို့လဲကုလသမဂ္ဂမှာဒုလက်ထောက်မှာမင်းကြီးကတင်းတောက်တွေကိုပြောဆိုခဲ့ပါတယ
်။သတင်းချင်းချုပ်ကိုကိုအောင်လင်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖက်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေနောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်နိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစီရှင်။
This program has come to you from the Voice of America, Washington.